အစ္စရေးဂျက်တိုက်လေယာဉ်တွေကလေဗနွန်တောင်ပိုင်းမှာရှိတဲ့ဟစ်ဘိုလာစစ်သည်ကြွားတွေရဲ့စစ်ဖက်အစအဦးကိုလေကြောင်းကနေဒီကနေ့ဇူလိုင်လ18ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ဒါအပြင်လက်နက်ကြီးအမြောက်တွေနဲ့ပါပစ်ခတ်ခဲ့ပါတယ်လို့အစ္စရေးဘက်ကပြောပါတယ်။ဟစ်ဘိုလာတွေဘက်ကပစ်ခတ်တဲ့ရော့ကက်ဒုံးကြီးတချို့ကိုတော့အစ္စရေးဘက်ကကြားဖြတ်ပစ်ချနိုင်ခဲ့ပြီးတော့တချို့ကတော့လူသူအစအဦးမရှိတဲ့နေရာတွေကိုကျရောက်တာကြောင့်အပျက်စီးနဲ့လူအသေးအပြောက်မရှိပါဘူးလို့ဆိုပါတယ်။အစ္စရေးတပ်ဖွဲ့တွေဟာတောင်ပိုင်းကဂါဇာဒေသမှာဟာမတ်စ်အဖွဲ့နဲ့စစ်ဖြစ်နေတယ်လို့မြောက်ပိုင်းမှာလေဟစ်ဘိုလာအဖွဲ့နဲ့တိုက်ခိုက်နေတာကြောင့်ဒေသရင်းအထိစစ်မီးပွားလာမှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးယိုအက်ဖ်ဂါလန်တို့ကအစ္စရေးဟစ်ဘိုလာစစ်ပွဲနဲ့ပတ်သက်ပြီးတော့မနေ့ကတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဂါဇာကပါလက်စတိုင်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုအတွက်ဂါဇာကမ်းရိုးတန်းမှာကုန်တင်ကုန်ချလုပ်နိုင်တဲ့စိတ်ခံတရားကိစ္စကိုလည်းလွိုက်အော့စတင်ကပြောဆိုခဲ့ကြောင်းပန်တဂွန်ပြောခွင့်ရကတင်ကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီစိတ်ကံတရားကတော့ပင်လယ်လိုင်းရက်ခတ်မှုကြောင့်အသုံးပြုရခက်ခဲနေပါတယ်။ဒါကြောင့်မို့လို့ကုန်းလန်းကနေအထောက်ပံ့ပစ္စည်းတွေပို့ဆောင်သွားမှာဖြစ်တယ်လို့အော့စတင်ကနေအစ္စရေးဝန်ကြီးချုပ်ကိုအစ္စရေးကာကွယ်ရေးဝန်ကြီးကိုပြောခဲ့တယ်လို့ရိုက်တာကပြောပါတယ်။အမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတွေကတော့အစ္စရေးဟာမတ်စစ်ပွဲတွေအပြစ်ရဖို့အတွက်ဂျောင်းဝင်ဆောင်ရွက်နေပြီးတော့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေလွတ်မြောက်ရေးနဲ့ဂါဇာမှာအပြစ်ရပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်ရှင်။